February လကစပြီးစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အတော်ဆိုးဝါးလာတဲ့အခြေအနေဟာပြည်ရင်းစစ်ဖြစ်မဲ့အနေအထားကိုဥတီသွားနိုင်တယ်လို့ဒေတာရင်းမှလည်းလုံခြုံမှုမရှိဘဲဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အခုလပိုင်းတွေအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာကနေဆိုးဝါးတဲ့ဗက်ပေါင်းစုံလူ့ခွင့်ရေးချိုးဖောက်မှုပြဿနာအထိရင်ဆိုင်နေရကြောင်းမစ္စဘက်ရှလေကလူ့ခွင့်ရေးကောင်စီမှာမြန်မာအရေးကိုတင်ပြခဲ့တာဖြစ်ပါတယ်။ရေရှည်ဖွံ့ဖြိုးရေးအတွက်မျှော်လင့်ချက်တွေဟာလည်းနိုင်ငံတလွှားအကြမ်းဖက်မှုတွေနဲ့ဝန်းနေစရာဖြစ်တဲ့အတွေ့အကြုံပျက်စီးခဲ့ရပြီးချက်ရှုံးနိုင်ငံဓမ္မမဟုတ်ကျေပြန့်တဲ့ပြည်ရင်းစစ်ဖြစ်ဖို့အတွက်ပိုများလာနေတာတွေ့ရတယ်လို့ပြောပါတယ်။ဒါရင်မကတိပဲစစ်တပ်အာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံတွင်ကြုံလာတဲ့ဆိုးဝါးတဲ့အနေအထားတွေကဒေသရင်းလုံခြုံရေးကိုပါအကြီးအကျယ်ထိခိုက်စေနိုင်တဲ့အနေအထားရှင်းရှင်းတွေ့နေရတယ်လို့ပြောပါတယ်။စစ်တပ်ဟာအာဏာသိမ်းရာကနေပုံစံချက်ချင်းပြောင်းသွားပြီးအရသာပြည်သူတွေကိုတိုက်ခိုက်လာသလိုဒါကိုတဖြည်းဖြည်းနဲ့စနစ်တကျကျယ်ကျယ်ပြန့်ပြန့်တိုးလှုပ်လာနေတယ်လို့လည်း Miss Specialist ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့ပြည်သူတွေနေစဉ်လိုလိုဆန္ဒပြနေတာဖြစ်ပြီးဒါကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတဲ့အတွက်တည်ဆုံးရတဲ့ပြည်သူဟာ900ဝန်းကျင်ရှိလာပြီဖြစ်ပြီးနေအိမ်တွေကနေထွက်ပြေးပုန်းရှောင်နေရသူက2,000လောက်ရှိလာနေတာပါ။တရားလဲလို့အဖမ်းခံနေရသူကလည်း9,200ကျော်ရှိနေပြီလို့ပြောပါရတယ်။ဒီလောက်ရတွေ့ကြောင်နိုင်ငံတလွှားမှာအခုဆိုပြည်သူတွေကရရလက်နဲ့ဆွဲကင်ပြီးတော်လန်လာကြတယ်လို့ဒေသကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတွန်းလှန်နေတာကြောင့်ဒါကိုစစ်တပ်ကအင်အားကိုလိုရာတဲ့ပိုတုံတုံပြန်နေတာတွေ့ရတယ်လို့အကျန်းဖက်မှုတွေတိုးလာတဲ့ဓာတ်ကိုပြည်သူတွေဆွဆွဝါခံရနိုင်တဲ့အတွက်စိုးရိမ်တယ်လို့လည်း Miss Bashley ကပြောကြားခဲ့ပါတယ်။